ဝင်းရစီဖန်စီရမိတဲ့သတင်းတွေအရင်ကမကြာခဏတွေ့ရပါတယ်။2019မှာရာဘဆေးပြတန်ချိန်140 2020မှာတန်ချိန်190ဖမ်းမိတာကိုသတင်းသူအဖြစ်ဖော်ပြကြပါတယ်။ဒါပေမဲ့စစ်အာဏာသိမ်းပြီးနောက်ပိုင်းမွေးရစီသတင်းနှေးပါလာပါတယ်။ဒါကြောင့်အရင်ကဖမ်းဆီးထားတဲ့မွေးရစီတွေကိုဇွန်လ26ရက်နေ့ကမိရှုပြပါတယ်။ဒီနေ့စံပိုင်းကလည်းကုလသမဂ္ဂမွေးရစီနဲ့ရာဇဝမှုတိုက်ဖျက်ရေးဌာနကအစင်ခါစာနဲ့ဆောင်ထုတ်ဝေပါလေ။ Basic Town Opium Survey နဲ့ဓာတုဆေးဝါ Synthetic Drug စစ်တမ်းတို့ဖြစ်ပါလေ။ Basic Town ကစာမျက်နှာ50ကျော်ရှိပြီးဓာတုဆေးဝါစစ်တမ်းက100ကျော်ရှိတာကိုကြည့်ရင်ဓာတုဆေးဝါဟာဘိန်းစိမ်ဘိန်းပြူတဲ့ပိုးပြီးရောင်းကောင်းနေတာထင်ရှားပါလေ။ဒီနေ့ထုတ်တဲ့ basic တန်းဟာ18ကျိန်မြောက်ဖြစ်ပါလေ2010မှာ brain site မြေเอก9200ရောသာရှိတာမို့2019တဲ့စာရင်เอก9000နီးပါးနည်းသွားပါလေချမ်းပြည်နယ်မှာအများဆုံး site ပြုပြီးတန်းချိန်400ကျော်ထုတ်နိုင်ပါလေ brain site သူတွေဟာဒေါ်လာတန်း60နဲ့တရားအကြမ်းမှာဝင်ငွေရှိကြမယ်လို့ခန့်မှန်းပါလေစက်ပြိုးရေးကန္တာရဲ့300.4ရာခိုင်နှုန်းဟာဘင်းကင်းတွေဖြစ်ပါတယ
်။ဘင်းဆိုင်ကင်းနေသွားပေမဲ့ဓာတုစေဝါထုတ်လုပ်မှုတိုးပွားလာပါတယ်။အလို့သမားအနည်းငယ်300ပြီးရက်သတ္တပတ်အနည်းငယ်အတွင်းမှာထုတ်လုပ်နိုင်တဲ့ဓာတုစေဝါကိုလူစုကိုင်းတွေကအဓိကထားပါတယ်။ရှမ်းပြည်နယ်ကထွက်တဲ့ဓာတုစေဝါကိုအိန္ဒိယနိုင်ငံတွေကတဆင့်ဖြန့်ဝေတာမှုလူသုံးများပါတယ်။လူသိအများဆုံးကတော့မက်သမ်ဖက်တမင်ဆေးပြဖြစ်ပြီးမနစ်ကရှေ့တောင်အာရှဒေသမှာတန်ချိန်190ဖမ်းမိခဲ့တာပါ။လာအိုနဲ့ထိုင်းကတဆင့်ဖြန့်ဖြူးတာဖြစ်ပါတယ်။ COVID-19 ရောဂါကြောင့်ကူးတန်းသွားလာမှုခိတ္တတုံနှေးသွားတာမျိုးရှိပေမဲ့မွေးရစေဝါရောင်းဝယ်မှုကတော့အချိန်မတည်သေးပါဘူး။မက်သမ်ဖက်တမင်းထုတ်လို့ရမှာအဓိကကျတဲ့ Ephedrine ကိုဖမ်းဆီးတာမျိုးအလွန်နှေးပါပါတယ်။ဒါပေမဲ့ Ephedrine ကိုမသုံးဘဲအခြားဓာတုပစ္စည်းကိုသုံးပြီးမက်သမ်ဖက်တမင်းထုတ်နိုင်တာမျိုးလည်းရှိပါတယ
်။ဒုတိယအများဆုံးသုံးတဲ့ဓာတုစေဝါဟာ Ecstasy ဖြစ်ပြီးလူနိုင်တဲ့မလေးရှားမှာအသုံးများပါလေ။အခုတော့ကမ္ဘောဒီးယားနဲ့အခြားနိုင်ငံတွေကိုပြန့်နှံ့နေပုံရပါတယ်။မြန်မာနဲ့အင်ဒိုနီးရှားမှာ Ecstasy ဆေးပြားဖတ်စီရမိတဲ့တည်င်းတွေရှားပါလေ။မနေ့ကအာဆီယံဒေသမှာဖတ်စီရမိတဲ့ Ecstasy ဆေးပြားကိုးသားမှာအများစုဟာမလေးရှားနဲ့ကမ္ဘောဒီးယားကဖြစ်ပါတယ်။ Ketamine, Caffeine, Amphetamine စတဲ့ဓာတုဆေးဝါးတွေလည်းရှိပါသေးတယ်။တကယ်တော့အရှိတောင်အာရှဒေသမှာစိတ်ကြွစေ485မျိုးရှိတယ်လို့ကုလသမဂ္ဂအစိုးရကစားမှာဖော်ပြထားပါတယ်။ဒီထဲမှာကာနာဘစ်ပါဝင်တဲ့စိတ်ကြွစေကိုအများဆုံးသုံးတယ်လို့ဆိုပါတယ
်။ကိုဗစ်ကာယရောဂါဖြစ်ပွားနေပေမဲ့အာဆီယံဒေသမှာဓာတုဆေးဝါးအယောင်းဝယ်တွက်နေတယ်လို့ကုလသမဂ္ဂအစိုးရကစားကဆိုပါတယ်။အထူးသဖြင့်ဈေးမကြီးတဲ့မက်သမ်ဖက်တမင်းဟာဝယ်လိုအားကောင်းနေတာတွေ့ရပါတယ်။လွန်ခဲ့တဲ့နှစ်ကအများအပြားဖမ်းဆီးခဲ့တဲ့မက်သမ်ဖက်တမင်းဟာဆက်ပြီးဈေးကျနေတဲ့အတွက်ရောင်းလို့အားကောင်းနေတယ်လို့ပြောနိုင်ပါတယ်။ရှမ်းပြည်နယ်မှာမက်သမ်ဖက်တမင်းတန်ချိန်90မိနစ်ကဖမ်းဆီးနိုင်ခဲ့ပြီးလာအိုနဲ့ထိုင်းနိုင်ငံမှာလည်းအများအပြားဖမ်းဆီးနိုင်ပါတယ်။လွန်ခဲ့တဲ့နှစ်အစောပိုင်းကရှမ်းပြည်နယ်မြောက်ပိုင်းမှာအစိုးရကနှစ်လလောက်စစ်ဆေးတဲ့အခါမက်သမ်ဖက်တမင်းဆေးပြား18တန်နဲ့အခြားဓာတုပစ္စည်း36တန်ကိုဖမ်းဆီးနိုင်ခဲ့တာကိုကြည့်ရင်စေယုံဆောက်ပြီးမွေးရစေဝါထုတ်လုပ်တယ်လို့ဖြစ်နေပါလေ
။မက်သမ်ဖက်တမင်းကိုရှမ်းပြည်နယ်မှာအဓိကထုတ်လုပ်ပေမဲ့အိန္ဒိယနိုင်ငံတွေမှာလည်းထုတ်လုပ်လာတာတွေ့ရပါတယ်။ကမ္ဘောဒီးယားမှာမနစ်ကမက်သမ်ဖက်တမင်းရုပ်ဝဲအလုံယုံ6ခုနဲ့ဆေးပြား2တန်လောက်ဖမ်းဆီးရမိပါတယ်။ရှမ်းပြည်နယ်မွေးရစေဝါမှောက်ခိုးတွေဟာလက်ဖက်ထုတ်တဲ့မက်သမ်ဖက်တမင်းထည့်ပြီးရောင်းတာမျိုးတွေလည်းလုပ်တတ်ပါတယ်။ရှင်ချမ်းပင်ဝေဂူအရင်စတဲ့တဖက်တောက်တွင်းမှာမွေးရစေထဲလေရှိပါတယ်။ထိုင်းမလေးရှားနဲ့ဖိလစ်ပိုင်မှာမွေးရစေလက်ဖက်တွေကိုအများဆုံးဖမ်းဆီးရမိပါတယ်။မြန်မာပြည်မှာမက်သမ်ဖက်တမင်းဆေးပြားကိုလူကြိုက်များတဲ့အတွက်ထုတ်လုပ်မှုရောဖမ်းဆီးမှုတွေရောတိုးပွားနေပါတယ်။2020မှာတိုးပွားလာပါတယ်။လွန်ခဲ့တဲ့6နှစ်အတွင်းဓာတုဆေးဝါးစားသုံးမှုတဖြည်းဖြည်းများပြားလာတာတွေ့ရပါတယ်။ဒါပေမဲ့ဘိစာတုံမှုကတော့ကျဆင်းလာတယ်လို့ဆိုပါတယ်ဘိစိုက်ကင်းဆေးရခိုင်နှုန်းလျော့နေသွားတာနဲ့စားတုံမှုကျဆင်းသွားတာဟာဆက်ဆက်မှုရှိနိုင်ပါတယ် ဓာတုစေဝါတွေကဘိမ့်ပြူတဲ့ဇေတတာရဟာလဲရောင်းအားကောင်းရတဲ့အကြောင်းရင်းတစ်ခုဖြစ်နိုင်ပါတယ်ခင်ဗျာ။